အမေရိကန်နဲ့မက္ကဆီကိုသမ္မတနှစ်ဦးတို့ဒီကနေ့တွေ့ဆုံကြဖို့ရှိပါတယ်။ဒီနှစ်နိုင်ငံကြားမှာတိုင်းကြီးစောင့်မယ်လို့အခိုင်အမာပြောထားတဲ့ Republican Party ညီလာခံနောက်ဆုံးတွေမှာ Donald Trump ကပါတီရဲ့သမ္မတလောင်းအဖြစ်မိန့်ခွန်းပြောပြီးနောက်တည့်မှာပဲအခုလိုနှစ်နိုင်ငံသမ္မတနှစ်ဦးတွေ့ဆုံကြမှာပါ။ January လကတည်းကဆိုရင်မက္ကဆီကိုသမ္မတရဲ့ပထမဆုံး American ခီးစဉ်မှာသမ္မတ Barack Obama ကမက္ကဆီကိုသမ္မတ Enrique Peña Nieto ကိုဒီကနေ့အင်ဗျူတော်မှာတွေ့ဆုံမှာပါ။မက္ကဆီကိုနိုင်ငံသားတွေဟာ American နိုင်ငံတဲကိုမှုရစ်စည်းဝါးတွေရာဇဝတ်မှုတွေယူလာပြီးမရေမှုတွေကိုလည်းကျူးလွန်ကြတယ်လို့ Mr. Trump ကပြောထားတာဟာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေတယ်လို့သမ္မတ Peña Nieto ကပြောထားပါတယ်။ Republican သမ္မတလောင်း Donald Trump ကို Mexico သမ္မတကဝေဖန်ပြောဆိုထားပေမဲ့သမ္မတ Obama ကိုဘသူပဲဆက်ခံဆက်ခံသူ့အစိုးရအနေနဲ့လက်တွဲလှုပ်ဆောင်သွားမယ်လို့လည်းပြောထားပါတယ်။ဒီသတင်းပတ်မှာမှကြေညာတဲ့အခုခီးစဉ်အတွင်းလွန်ခဲ့တဲ့တလလောက်ကကနေဒါနိုင်ငံအော်တဝါမြို့မှာလုပ်တဲ့မြောက်အမေရိကခေါင်းဆောင်များထိပ်သီးအစည်းအဝေးမှာဆွေးနွေးခဲ့တာတွေအပေါ်အခြေခံဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်။တက်တန်း22နှစ်ရှိပြီဖြစ်ပြီး NAFTA လို့ခေါ်တဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးဆိုင်ရာသဘောတူစာချုပ်ရဲ့အကျိုးကျေးဇူးတွေကိုသမ္မတ Obama သမ္မတ Peña Nieto နဲ့ကနေဒါဝန်ကြီးချုပ် Justin Trudeau တို့ကချီးကျူးပြောဆိုခဲ့ကြပါတယ်။အဲ့ဒီလိုစာချုပ်တွေကိုအမေရိကန်နဲ့ဥရောပမှာဝေဖန်တိုက်ခိုက်နေချိန်မှာပဲသူတို့ကချီးကျူးပြောဆိုတာပါ။